ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခရတဲ့စကန်တစ်ခုကရိုဟင်ဂျာအရပ်ဖက်ကောင်ဆောင်၂ယောက်တနက်နေ့ပြစ်ခံရပြီးတော့တည်ဆုံသွားတယ်လို့ဘင်္ဂလားဒေ့ရှ်ရဲ့ကပေါ်ထူနေမှာပြောပါတယ်။ဒါဟာဒုက္ခရတဲ့စကန်အတွင်းအသက်ခံရတဲ့နောက်ဆုံးဖြစ်တစ်ခုလည်းဖြစ်ပါတယ်။အသက်40အရွယ်ဆာယက်ဟူစိန်နဲ့အသက်35နှစ်အရွယ်အဗ်ဒူတလက်တို့နှစ်ဦးကိုညတကောင်အချိန်လောက်မှာရိုဟင်ဂျာတနက်သမား၁ယောက်လောက်ကပြစ်ခတ်သွားတာဖြစ်တယ်လို့ရဲတပ်ဖွဲ့ပြောခွင့်ရကာမန်ဟူစိန်ကိုကိုးကားပြီးတော့ AFP သတင်းကဖော်ပြပါတယ်။အပြစ်ခံရသူ၂ယောက်စလုံးဆေးရုံအရောက်မှာပဲတည်ဆုံသွားတယ်လို့တန်ညရှိသူတွေကိုလိုက်လံရှာဖွေနေပြီးစခန်းလုံခြုံရေးကိုလည်းတိုးမြင့်ထားတယ်လို့ပြောပါရယ်။တန်ညရှိသူတွေရဲ့နာမည်ကိုတော့ရဲတို့ကထုတ်မပြောပါဘူး။ရှခိုင်ပြည်နယ်အနောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာ ARSA ရွင်ကြလန်းတကိုင်အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့နာမည်မဖော်လိုတဲ့ရွင်ကြတူက AFP သတင်းဌာနကိုပြောပါရယ်။ပြည်ခဲ့တဲ့3လအတွင်းရွင်ကြကောင်းဆောင်3အပါဝင်လူ9ဦးထက်မနည်းအသက်ခံရတဲ့ကိစ္စမှာလည်း ARSA လက်ချက်ဖြစ်တဲ့အာစာလက်ချက်ဖြစ်ပြောပြတင်ပြောဆိုနေကြတယ်လို့လုံခြုံရေးအရနာမည်မဖော်လိုတဲ့ရွင်ဂျာနှစ်ယောက်ကပြောပါရယ်အမေရိကန်သမ္မတအိမ်ဖီရိုကိုလာရောက်ခဲ့တဲ့ရွင်ဂျာအရဖက်ကောင်ဆောင်မိုဟစ်ဦးလာမနစ်စက်တင်ဘာလမှာအသက်ခံရပြီးတဲ့နောက်အာစာလက်နက်ကိုင်အဖွဲ့ကိုဘင်္ဂလားဒေ့ရှ်အစိုးရကနှိမ်နှင်းလာတာပါမိုဟစ်ဦးလာတပ်ဖြတ်မှုနဲ့ဆက်ဆက်ပြီးတော့ရွင်ဂျာ29ဦးကိုလည်းဘင်္ဂလားဒေ့ရှ်ရဲကဖမ်းဆီးတရားစွဲဆိုခဲ့ပါတယ်